COVID-19 ရောဂါကြောင့် American မှာသေဆုံးသူစုစုပေါင်းလွန်ခဲ့တဲ့24နာရီတွင်100ကျော်ရှိသွားပြီဖြစ်တဲ့အတွက်တနင်္ဂနွေနေ့ကသေဆုံးသူစုစုပေါင်း389ဦးထိရှိနေပြီဖြစ်ကြောင်း Johns Hopkins တက္ကသိုလ်တာဝန်ရှိသူတွေကစာရင်းပြုစုထုတ်ပြန်ခဲ့ပါတယ်။ New York ပြည်နယ်မှာသေဆုံးသူစုစုပေါင်း124ဦး Washington ပြည်နယ်မှာ64ဦးနဲ့ California ပြည်နယ်မှာ28ဦးထိရှိနေတယ်လို့ဆိုပါတယ်။ Coronavirusကိုဆက်ခံရသူစုစုပေါင်းဟာအမေရိကန်ပြည်ထောင်စုမှာ3000မကရှိနေပြီဖြစ်ပါတယ်။ကမ္ဘာမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှုအဆိုးဆုံးနိုင်ငံတွေထဲမှာအီတလီ၊တရုတ်၊စပိန်နိုင်ငံတွေပြီးရင်အမေရိကန်ပြည်ထောင်စုဟာစတုတ္ထမြောက်နေရာမှာရှိနေကြောင်း Johns Hopkins တက္ကသိုလ်သုတေသီအဖွဲ့ကတနင်္ဂနွေနေ့ကထုတ်ပြန်ကြေညာခဲ့ပါတယ်။အမေရိကန်မှာ COVID-19 ကူးစက်မှုနှုန်းအရှိန်နဲ့မြင့်တက်လာနေတဲ့အကြောင်းရင်းထဲမှာဗိုင်းရပ်စ်ရှိမရှိစစ်ဆေးတဲ့ကိရိယာတွေကိုနိုင်ငံအနှံ့ကြဲကြဲပြန့်ပြန့်အသုံးပြုလာနိုင်တဲ့အတွက်ဖြစ်နိုင်တယ်လို့လဲဆိုပါတယ်။ကျန်းမာရေးတာဝန်ရှိသူတွေဘက်ကလည်းဗိုင်းရပ်စ်ပိုးစစ်ဆေးရေးကိရိယာတွေကိုနေရာအနှံ့အပြားမှာတိုးချဲ့အသုံးပြုလာလေလေကူးစက်မှုနှုန်းပိုပြီးတွေ့လာရမှာဖြစ်တယ်လို့လည်းသတိပေးထားပါတယ်။ဒီတော်တွင် American Republican အထက်လွှတ်တော်အမတ်ပန်ပေါ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရတယ်လို့တနင်္ဂနွေနေ့ကသတင်းထုတ်ပြန်ခဲ့ပါတယ်။ဒါဟာဆိုရင် American အထက်လွှတ်တော်မှာပထမဦးဆုံးဗိုင်းရပ်စ်ကူးစက်ခံရတဲ့လွှတ်တော်အမတ်ဖြစ်ပါတယ်ရှင်။